ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လနေရာကိုဒီရက်ပိုင်းအတွင်းမှာဥက္ကဋ္ဌတစ်လဲဖြစ်စီဦးစီးချုပ်လဲဖြစ်တဲ့ဗိုလ်ချုပ်ကြီးဂမ်ရှောင်ကတာဝန်ယူလိုက်ပါတယ်ဒီလိုတာဝန်လွှဲပြောင်းတာဟာယာယီတာဖြစ်ပြီးဗိုလ်ချုပ်ကြီးအင်ပန်လရဲ့ကျန်းမာရေးအခြေအနေကြောင့်ဖြစ်တယ်လို့လဲ KIO နဲ့နှိဆက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် KIO ရဲ့ထိပ်ပဲခေါင်းဆောင်နေရာဖြစ်တဲ့ဥက္ကဋ္ဌနေရာပြောင်းလဲကိုဒီလနေ့ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ် KIO ဥက္ကဋ္ဌပြောင်းလဲတဲ့ပတ်သက်ပြီးကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဦးကွမ်ကေယအောင်ခန်းကအခုလိုပြောပါတယ်စီဦးစီးချုပ်ဗိုလ်ချုပ်ကြီးကန်ရှောင်းကဥက္ကဋ္ဌနေရာယာယီတာဝန်ယူထားတဲ့အတွက်စီဦးစီးချုပ်နေရာကိုဒုစီဦးစီးချုပ်ဖြစ်သူဒုဗိုလ်ချုပ်ကြီးခေါင်လုံးကတာဝန်ယူထားတယ်လို့ဥက္ကဋ္ဌအောင်ခန်းကပြောပါတယ်
။ပါကတော့ထွက်နေပြီ။ဒီအမိတ်မိတ်ကတော့ထွက်နေပြီ။အဲ့ဒီဟာကတော့ CS ဒုဥက္ကဋ္ဌဖြစ်တယ်။ဒီကအခုဥက္ကဋ္ဌနေတဲ့ယာယီတာဝန်ယူထားတဲ့ CS ကိုဒီခေါင်ကန်ရှောင်းအမိတ်ကဒီရဲ့ရောကွန်မန်ဒိုတာဝန်ယူရဲအခုဒါပြီးမှ CS ကိုကျတော့ခေါင်လုံးကိုတာဝန်ပေးပါတယ
်ဒီလို KIO KIA ထိပ်ပိုင်းရာထူးပြောင်းလဲတဲ့ပတ်သက်ပြီးကချင်ဘာသာနဲ့ထုတ်ပြန်တဲ့အမိန့်စာဟာအွန်လိုင်းတွေမှာလည်းပြန့်တက်နေပါတယ်လက်ရှိယာယီဥက္ကဋ္ဌတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဂန်ရှောင်းဟာအရင်ကကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့စီဦးစီးချုပ်တာဝန်ယူခဲ့ပြီးဗိုလ်ချုပ်ခေါင်လုံးကတော့ဒုစီဦးစီးချုပ်တဲ့ဖြစ်တော်ဝင်ယူခဲ့တာဖြစ်ပါလေ။ဥကွန်ငရအောင်ခန်းကတော့ KIO ထိပ်ပိုင်းခေါင်းဆောင်ပြောင်းလဲဟာစီစဉ်ပြီးမှဆောင်ရွက်တာဖြစ်နေကြောင်းသုံးသပ်ပြီးဗိုလ်ချုပ်ကြီးအင်ပန်လာအနေနဲ့လည်းဆက်လက်ပြီးတာဝန်ယူမှုရှိနိုင်တဲ့အကြောင်းသုံးသပ်ပါလေ
။ဒါဗိုလ်ချုပ်ဘာလာဒီကတော့တခြားလူတွေလည်းမျိုးပြောသူ့စီဘာသာဆန္ဒလည်းရှိပုံရတယ်။ဒါကြောင့်ဒီအခုအတင်ကူးကြောင်းတဲ့ပုံစံမျိုးနဲ့တည်းသူနေရာကြီးချိန်တဲ့ပုံစံမျိုးဖြစ်တဲ့ဒီကကျွန်တော်တို့လည်းသုံးသပ်ပါလေ။ကိုချုပ်ဘာလာရိုးနဲ့ဒီအပါအကုန်လုံးတာဝန်ကြီးပေါ်မှုကတာဝန်ကြီးလက်အပိုင်းတို့ပဲကျွန်တော်ကဒီလိုပဲမြင်ပါလေ
KIO နဲ့ဒီဆက်သူတွေကတော့ KIO ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကျမ်းမာရေးအတွက်ရေရှည်စေကုသမှုခံယူရမှာဖြစ်တာကြောင့်ဒုဥက္ကဋ္ဌတင်းနဲ့စီဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးဂန်ရှောင်းကိုယာယီလွှဲပြောင်းပေးရထားတာဖြစ်ကြောင်းပြောဆိုပါတယ်ဗိုလ်ချုပ်ကြီးအင်ပန်လာကချင်လွတ်မြောက်ရေးကောင်စီ KIO ဥက္ကဋ္ဌဖြစ်တာဝန်ယူထားတာဖြစ်တဲ့အတွက်ဗိုလ်ချုပ်ကြီးကွမ်ရှောင်းကိုတာဝန်လွှဲပြောင်းပေးရတာရှိမရှိတော့မသိရသေးပါဘူး။ဒီလို KIO KIA ထိပ်ပိုင်းယာတုအပြောင်းလဲနဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်ဒေါ်လာရေးအဖွဲ့ရဲ့နိုင်ငံရေးဦးဆောင်ပါတီဖြစ်တဲ့ KIO ကို1960ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းခဲ့ပြီးလက်နက်ကင်တပ်ဖြစ်တဲ့ KIA ကို1960ခုနှစ်ဖေဖော်ဝါရီလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အကြိုရေးပိုင်းတွေအတွက်တော့ကချင်လွတ်မြောက်ရေးကောင်စီ KIC ကိုဖွဲ့စည်းထားပြီး KIO ဟာအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းလဲဖြစ်ပါတယ်ခင်ဗျာ။